ဝါရှင်တန်ပို့စ်သတင်းစာကစော်ရီသတင်းတောက်ဂျမဲခရှိုဂီတည်ဆုံးသွားတယ်လို့စော်ရီအာရေဗျာနိုင်ငံကဝန်ခံလိုက်ပါတယ်။ခရှိုဂီဒါဒီတူရကီနိုင်ငံအစ္စတန်ဘူးမြို့ကစော်ရီကောင်စီဝင်ရုံးတွင်မှရုံးရင်းဆန်ခတ်အချင်းများရာကနေတည်ဆုံးသွားခဲ့တာဖြစ်ပြီးတော့ဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့တလကြာစုံစမ်းစစ်ဆေးသွားမယ်လို့စော်ရီအစိုးရပိုင်းလုံခြုံရေးကပြောကြားလိုက်ပါတယ်။ဆော်ရီအာရေဗျာနိုင်ငံရီယက်မြို့ပေါ်မှာနောက်ဆုံးဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ VOA သတင်းတော်စင်ဒီစိန်သတင်းပေးပို့ထားတာကိုကိုရနိုင်ကတင်ပြပေးထားပါတယ်ရှင်
။ဆော်ရီသတင်းတော်ဂျမောကာရှူဂီတည်ဆုံးသွားတယ်ဆိုတာကိုဆော်ရီအာရေဗျာနိုင်ငံကဝန်ခံလိုက်ပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆော်ရီနိုင်ငံရဲ့အရှေ့မင်းသားမိုဟာမက်ဘင်ဆာမန်ဦးဆောင်ပြီးတော့တလကြာစုံစမ်းစစ်ဆေးသွားမယ်လို့လည်းပြောကြားလိုက်ပါတယ်။တည်ဆုံးမှုနဲ့ပတ်သက်ပြီးတော့ကနဦးစစ်ဆေးချက်တွေအရအစိုးရကြီးရန်ရာရှိ၅ဦးကိုတာဝန်ကရွှေ့ဆက်လိုက်ပြီးတော့တခြားဆော်ရီနိုင်ငံသား၁၈ဦးတို့ကိုလည်းဖမ်းဆီးလိုက်တယ်လို့ဆော်ရီအစိုးရကပြောကြားလိုက်ပါတယ်။ယာရုကနေဖြုတ်ကြားလိုက်တဲ့အထက်မှာဆော်ရီအိမ်ရှိဆံမင်းသားနဲ့နီးစပ်တဲ့အကြံပေးဆာအုဒ်အယ်ကာတာနီထောက်လန်ဒုတိယအကြီးကဲဗိုလ်ချုပ်အာမက်အယ်အာဆီရီကိုပါဝင်တယ်လို့ရီယက်ဒေတာစံတော်ချိန်တောက်ချာညမှာထွက်ပေါ်လာတဲ့သတင်းတွေကဆိုပါတယ်။တောက်ချာနေတုန်းကတော့ဝါရှင်တန် DC မြို့တော်မှာဆန္ဒပြတဲ့သူတွေကအိမ်ဒီတော်ကနေနိုင်ငံရေးဝန်ကြီးဌာနအထိကြီးတဲ့ဆန္ဒပြခဲ့ကြပြီးတော့ခရှိုဂီယာအော်တိုဘာ၂ရက်နေ့ကအစ္စတန်ဘူးမြို့ကဆော်ရီကောင်စစ်ဝင်ရုံအတွက်မှာအသက်ခံရပြီးအပိုင်းပိုင်းချက်ခံရတာဖြစ်တယ်လို့တူရကီသတင်းတွေကဖော်ပြနေကြတဲ့ပတ်သက်ပြီးတော့သမ္မတထောက်အစိုးရအနေနဲ့ပြည်မြင့်ဆန္ဒအရေးယူဖို့ကိုလည်းတောင်းဆိုခဲ့ကြပါတယ်။အမေရိကန်နိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုနဲ့ဆော်ရီအိမ်ရှိဆံမင်းသားတို့အင်္ဂါနေ့ကတွေ့ဆုံခဲ့ကြတာနဲ့ပတ်သက်ပြီးအမေရိကန်ထက်လွတ်တော်အမတ်တွေနဲ့လူခွေတက်ကြလို့ရှားသူတွေကလည်းဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့ဗီယိုဒင်းနောက်ကတဗန်ဆပ်စတန်နဲ့မက္ကဆီကိုစီးတီးမှာတောက်ချာနေကပြုလုပ်ခဲ့တဲ့တွေ့ဆုံမြင်ရန်အတွက်မှာတော့နိုင်ငံရေးဝန်ကြီးပွန်ပီယိုကဆော်ရီတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ရတဲ့ပတ်သက်ပြီးကာကွယ်ပြောဆိုခဲ့ပါတယ
် When I traveled to Saudi Arabia I met with the king I met with the crown prince at great length I met with foreign minister Jubair and I made very
ဆော်ရီအာရေဗျာကိုရောက်တော့ဒီရင်နဲ့တွေ့ပါတယ်ပြီးတော့အိရှေ့မင်းသားနဲ့လည်းအချင်းတော်ကြတွေ့ခဲ့ပါတယ်ဒါပြင်နိုင်ငံရေးဝန်ကြီးအတန်းဂျူဘီယာနဲ့လည်းတွေ့ခဲ့ပြီးအမေရိကန်ပြည်သူအနေနဲ့ဒီကိစ္စကိုအလွန်မင်းအလေးနဲ့ထားရဆိုတာကိုလည်းရှင်းရှင်းလင်းလင်းပြောခဲ့ပါတယ်။တရားဥပဒေမဲ့တပ်ဖြတ်တာတွေနဲ့ဒီလိုလိုရမျိုးတွေကိုကျွန်တော်အနေနဲ့သဘောမတူတဲ့အကြောင်းဒါအမေရိကန်စင်တာမိုးနဲ့လည်းမကန့်ညီတဲ့အကြောင်းပြီးတော့ဒီကိစ္စဆော်ရီကောင်စီရုံးတင်မှာဖြစ်သွားတဲ့အတွက်သူတို့မှလည်းတာဝန်ရှိပါတယ်
။ဒါမဲ့လည်းအမေရိကန်ဆိုရအနေနဲ့ဆော်ရီနိုင်ငံအပေါ်မှာလူခွင့်ရေးစံနှုန်းတွေနဲ့အညီပြောဆိုသွားလိမ့်မယ်မထင်ကြောင်းဆော်ရီနိုင်ငံဆိုင်ရာအမေရိကန်သံမဟောင်း James Smith ကတော့ပြောပါတယ်
။ This administration has defined aTransactional relationship with Saudi Arabia.
အခုလက်ရှိအမေရိကန်အစိုးရနဲ့ Saudi Arabia နဲ့ဆက်ဆံရေးကတစ်ဖက်နဲ့တစ်ဖက်အကျိုးမျှော်ကိုပြီးတိစောက်ထားတဲ့ဆက်ဆံရေးမျိုးဖြစ်ပြီးအရင်တုန်းကတော့ကျွန်တော်တို့နဲ့သူတို့ဆက်ဆံရေးကမဟာဗျူဟာမြောက်ဆက်ဆံရေးပါကျွန်တော်တို့အဲ့ဒီမှာရှိတုန်းကကျွန်တော်တို့အနေနဲ့အမျိုးသမီးအခွင့်အရေးလူအခွင့်အရေးနဲ့အများပြည်သူအသုံးပြုနိုင်တဲ့နေရာတွေနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးလို့ရပေမဲ့အခုအခါမှာတော့အဲ့ဒါတွေဘာမှလုပ်လို့မရပါဘူးဘာဖြစ်လို့လဲဆိုတော့နှစ်နိုင်ငံကြားကဆက်ဆံရေးငွေကြေးအကျိုးအမြတ်ပေါ်မှာအကြီးကထားလှုပ်ဆောင်နေလို့ဖြစ်ပါတယ
်။ပါတီနယ်စလုံးကအထက်လွှတ်တော်အမတ်များအဖွဲ့ကတော့ဒီထက်ပိုပြီးတော့ပြင်းပြနာနာပြောဆိုခဲ့ပါတယ်။ Woodrow Wilson စန်တာက Robin Wright ကတော့အခုလိုပြောပါတယ်
။ The Republicans have been tougher I think vocally out front than the Democrats have. And
Republican တွေဟာ Democrat တွေထက်ပိုပြီးတော့ခိုင်ခိုင်မာမာရှိတယ်။ပိုပြီးတော့ကြဲကြဲလန်းလန်းပုံမှန်နဲ့ပြောထားတယ်လို့ကျွန်မထင်ပါတယ်။ဒီလိုပါတီနှစ်ရက်လုံးကတူညီတဲ့ထောက်ခံမှုမျိုးပေးတာဝါရှင်တန်မှာတိတ်ပြီးမတွေ့ရပါဘူး။ဒီတစ်ခုတည်းတော့မှဖြစ်မလားပဲ
။အခုနောက်ဆုံးဆော်ဒီအာရေဗျကထွက်လာတဲ့သတင်းချက်လက်ဖြစ်ပေါ်မှာအမေရိကန်ဆိုရအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာသုံးပြရတော့မှာပါ။ဆော်ဒီဆိုရကသတင်းတော့ဂျမောခါရှူဂီဘာဖြစ်သွားလဲဆိုတာကိုလုံးဝမသိပါဘူးလို့ပြီးခဲ့တဲ့သတင်းနှစ်ပတ်လုံးမှာရင်းစုံနေကြတာဖြစ်ပါတယ်ခင်ဗျာ။